Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်နိုဝင်ဘာလ10ရက်ဂျာတာပဒေးနေ့ညနေ6နာရီခွဲနဲ့9နာရီထိအစီအစဉ်တွေကို9.19.25 MHz တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျမရှာဖောင်ပါဒီညနေအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါပါရှင်
။မင်္ဂလာညနေခင်းပါခင်ဗျာ။ဒီကနေ့ညနေပဲသတင်းတွေကိုမတ်တင်ကြီးထိုင်နဲ့ကျွန်တော်ကြော်ကြော်သိမ်းကြညာမှာပါ။အမေရိကန်သမ္မတရွေးကောက်ပွဲမှာနိုင်ရထားတဲ့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကိုအမေရိကန်နိုင်ငံတော်ဝန်မြို့ကြီးတွေမှာဆန္ဒပြခန့်ခွက်ကြပါတယ်။ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ဟာလက်ရှိသမ္မတဘရက်အိုဘားမားနဲ့သမ္မတအင်ဖြူတော်မှာဒီကနေ့တွေ့ဆုံမှုရှိပါတယ်။သမ္မတဦးထင်ကျော်နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်တို့ကအမေရိကန်ရွေးကောက်ခံသမ္မတစီကိုဂုဏ်ပြုတဝန်လှော်ပြီးဒီကနေ့ပေးပို့ပါတယ်။ဒီသတင်းတွေနဲ့အတူတခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ။
ကောင်းပါပြီရှင်ဒီကနေ့ညနေနားဆင်ကြရမယ့်သတင်းလွှာတွေထဲမှာတော့
We owe her a major debt of gratitude for her service to our country.
Hillary Clinton ဟာနိုင်ငံတာဝန်ထမ်းဆောင်ခဲ့တဲ့အတွက်သိတ်ကိုကျေးဇူးတင်ထိုက်သူတစ်ယောက်ဖြစ်တဲ့အကြောင်းနဲ့သွေးစည်းညီညွတ်တဲ့ပြည်သူတွေဖြစ်ပူးပေါင်းဆောင်ရွက်ကြဖို့အမေရိကန်ပြည်ထောင်စုရွေးကောက်ခံသမ္မတတဲ့ Donald Trump ကပြောသွားတာပါဒီအကြောင်းနဲ့အတူရွေးကောက်ပွဲရလနဲ့လက်တင်နယ်ပွားအမေရိကန်နိုင်ငံသားတွေရဲ့စိုးရိမ်မှုနဲ့ဒေါ်နယ်ထရမ့်ရဲ့မူဝါဒတင်တဲ့မြန်မာနိုင်ငံပေါ်တက်ရောက်မှုစတာတွေကိုနားဆင်ရဖို့ရှိပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မသိင်ကြီးထိုက်တို့ကပြောပြပေးပါမယ်ရှင
်။အင်ကာနီအမေရိကန်သမ္မတရွေးကောက်ပွဲမှာပြိုင်ဘက်ဟီလာရီကလင်တန်ကိုအနိုင်ရပြီးတဲ့နောက်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ဟာသမ္မတဘရက်ကိုဘားမားနဲ့ဒီကနေ့သမ္မတအင်ဖြူတော်မှာပထမဆုံးအကြိမ်တွေ့ဆုံမှုရှိပါတယ်။နောက်နှစ်ဇန်နဝါရီလ20ရက်နေ့မှာလုံးမဲ့သမ္မတကျန်းသစ္စာကြိမ်ဆိုပွဲအတွက်မစ္စတာထရမ့်အစင်းသင်းဖြစ်အောင်တဖြည်းဖြည်းချင်းအာဏာလွှဲပြောင်းရေးစတင်မှုရွေးကောက်ပွဲအပြီး၃ရက်အကြာမှာပဲလက်ရှိသမ္မတနဲ့ရွေးကောက်ခံသမ္မတတို့တွေ့ဆုံကြမှာပါသမ္မတဥပမာဟာမစ္စစ်ကလင်တန်အတွက်အပြင်းထန်မဲဆွဲစည်းရုံးပေးခဲ့ပြီးအရှုံးကိုရင်ဆိုင်ရတာဟာခက်ခဲပါတယ်လို့ဘိုဒူးနေကပြောခဲ့ပါတယ်ထရမ့်ရဲ့အောင်မြင်မှုအတွက်ချီးကျူးပါတယ်လို့သမ္မတဥပမာကပြောပြီးရွေးကောက်ခံသမ္မတအတွက်အောင်မြင်တဲ့အလွဲပြောင်းဖြစ်စေရေးဖြစ်နိုင်သမျှအားကျိုးမှန်တဲ့လှုံ့ဆော်ကြဖို့အင်ဖြူတော်ဝန်ထမ်းတွေကိုညွှန်ကြားထားတယ်လို့သမ္မတဥပမာကပြောပါတယ်ငြိမ်းချမ်းစွာအာဏာလွှဲပြောင်းရေးဟာအမေရိကန်ဒီမိုကရေစီရဲ့အမှတ်တင်ကြတာတစ်ခုဖြစ်တယ်လို့လည်းသမ္မတဥပမာကပြောပါတယ်။နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကလည်းခေါင်းဆောင်မှုကိုငြိမ်းချမ်းစွာလွှဲပြောင်းပေးတဲ့အစဉ်အလာကိုထောက်ပြပြီးမစ္စတာထရမ့်ကိုဒီကနေ့ချီးကျူးစကားဆိုပြီးတော့သူရင်ဆိုင်ရမယ့်ကြီးမားတဲ့စိန်ခေါ်မှုတွေအတွက်အောင်မြင်ပါစေကြောင်းဆုမွန်ကောင်းတောင်းပေးပါတယ်
။အမေရိကန်ပြည်ထောင်စုရဲ့45ဆမြောက်သမ္မတအဖြစ်ရွေးကောက်ခံရသူဒေါ်နယ်ဂျွန်ထရမ့်ထံကိုမြန်မာသမ္မတဦးထင်ကျော်နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်တို့ကဝမ်းမြောက်ဂုဏ်ယူကြောင်းတဝင်းလာပြီးအသီးသီးပေးပို့ခဲ့ကြပါတယ်။ရွေးကောက်ခံသမ္မတဒေါ်နယ်ဂျွန်ထရမ့်အနေနဲ့အမေရိကန်သမ္မတအဖြစ်တာဝန်ယူခြင်းအတွင်းနှစ်နိုင်ငံနဲ့ပြည်သူတွေရဲ့အကျိုးစီးပွားအတွက်မြန်မာနဲ့အမေရိကန်ကြားတည်ရှိနေတဲ့ပူးပေါင်းဆောင်ရွက်မှုတွေကိုခိုင်ခိုင်မာမာညီညီညွတ်ညွတ်နဲ့ဆက်လက်ပူးပေါင်းဆောင်ရွက်နိုင်ဖို့ယုံကြည်တယ်လို့သမ္မတဦးထင်ကျော်ကတဝန်လာပေးပို့ပါတယ်။အမေရိကန်သမ္မတအဖြစ်တာဝန်ထမ်းဆောင်စဉ်အတွင်းမှာလည်းကြီးမြတ်တဲ့အောင်မြင်မှုတွေရရှိပါစေကြောင်းလည်းဆုတောင်းတဲ့အကြောင်းသမ္မတဦးထင်ကျော်ကတဝန်လာမှာဖော်ပြပါတယ်။အမေရိကန်သမ္မတအဖြစ်ရွေးကောက်ခံရတဲ့အတွက်အထူးပဲဂုဏ်ယူဝမ်းမြောက်ရပါကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကလည်းတဝန်လွှာပေးပို့ပါတယ်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်အနေနဲ့ကြီးမြတ်တဲ့နိုင်ငံတော်ကိုဦးဆောင်တဲ့အခါမှာအမေရိကန်ပြည်ထောင်စုနဲ့တခြားနိုင်ငံတွေရဲ့တိုးတက်မှုငြိမ်းချမ်းရေးနဲ့တရားဝါပြောရေးကိုမြင့်တင်နိုင်ဖို့ဆိုတဲ့အမေရိကန်ပြည်သူတွေရဲ့အားထားယုံကြည်မှုအပေါ်မှာလည်းစိတ်ချယုံကြည်တဲ့အကြောင်းဒေါ်အောင်ဆန်းစုကြည်ကတဝန်လွှာပို့ခဲ့တာပါဒါအပြင်မြန်မာနဲ့အမေရိကန်နှစ်နိုင်ငံကြားရှိနေတဲ့ရင်းနှီးမှုပူးပေါင်းဆောင်ရွက်မှုတွေကိုဆက်လက်တိုးတက်စေဖို့အတွက်အမေရိကန်သမ္မတတင်တဲ့အတူလက်တွဲလှုပ်ဆောင်နိုင်ဖို့မျှော်လင့်တယ်လို့လည်းဒေါ်အောင်ဆန်းစုကြည်ကတဝန်လာပေးပို့ခဲ့တာဖြစ်ပါတယ်
။အမေရိကန်သမ္မတရွေးကောက်ပွဲမှာဒေါ်နယ်ထရမ့်အနိုင်ရပြီးတဲ့နောက်အမေရိကန်နိုင်ငံတော်ဝန်မျိုးကြီးတွေမှာထောင်ပေါင်းများစွာသောလူတွေဗိုလ်ဒူးနေကကန့်ကွက်ဆန္ဒပြကြကြလို့ကမ္ဘာပေါ်ကတခြားနိုင်ငံတွေမှာဆန္ဒပြကြတာတွေလည်းရှိပါတယ်။လူမျိုးရေးခွဲခြားသူအမျိုးသမီးမုံဒီယေဝါရူတူဦးဖြစ်ရွေးကောက်ခံသမ္မတကိုဝေဖန်ရှုတ်ချထားတဲ့စိုင်းမှုတွေကိုကန်ဆောင်ကြွေးကြော်တမ်းတွေအော်ဟစ်ပြီးတော့ဆန္ဒပြကြတာပါ။ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်နေထိုင်တဲ့ Trump Tower ရှိတဲ့နယူးယောက်မြို့ Fifth Avenue လမ်းမကြီးပေါ်မှာကြီးမားတဲ့လူအုပ်ကြီးတစ်ခုက Love Trump's Hate ဆိုတဲ့စိုင်းမုတ်တွေကင်ပြီးဆန္ဒပြကြပါတယ်။နောက်လူအုပ်တို့ကတော့ Mr. Trump အမကြခင်နေထိုင်ရတော့မဲ့သမ္မတအင်ဖြူတော်ရှိမှဆန္ဒပြကြပါတယ်။ဒါပြင်နိုင်ငံရှိပိုင်း Miami, Philadelphia, Boston စတဲ့မြို့ကြီးတွေမှာလည်းဆန္ဒပြဖို့တွေလုပ်ကြတယ်လို့နိုင်ငံအနောက်ပိုင်း Los Angeles, San Francisco, Portland နဲ့ Seattle မြို့တွေမှာလည်းချီတက်ဆန္ဒပြသူတွေဟာရင်အသွားအလာကိုပါပိတ်ဆို့ပစ်ခဲ့ကြပါတယ်။နိုင်ငံအနောက်အလယ်ပိုင်းကရှီကာဂို၊မင်နီဆိုတာပြည်နယ်ကမင်နီယားပိုလစ်နဲ့စိန့်ပေါ်မြို့တွေ၊နီဘရတ်စကာပြည်နယ်အိုမာဟာမြို့၊မေဇူရီပြည်နယ်ကန်ဆက်စီးတီးမြို့တွေမှာဆန္ဒပြကြတဲ့အပြင်ရ Republican တွေရဲ့အခိုင်အမာပြည်နယ်တစ်ခုဖြစ်တဲ့ Texas မှာတော့မှ Dallas နဲ့ပြည်နယ်မြို့တော် Austin တို့မှာဆန္ဒပြပွဲတွေဖြစ်ခဲ့ပါတယ်။ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်ကအမေရိကန်တန်ရုံနီးမှာလည်းဒါဇင်ပေါင်းများစွာသောဖိလစ်ပိုင်ကျောင်းသားတွေဒီကနေ့ဆန္ဒပြကြပြီးရွေးကောက်ခံသမ္မတရဲ့တပ်ပုံကိုမီးတင်ရှို့ကြတယ်လို့လန်ဒန်မြို့ကအမေရိကန်တန်ရုံပြင်ပမှာလည်းလန်ဒန်မြို့သူမြို့သားတွေကအမေရိကန်လံကိုမီးတင်ရှို့ပြီးတော့ဆန္ဒပြကြပါတယ်။
ရွေးကောက်ခံအမေရိကန်သမ္မတဒေါ်နယ်ထရန့်ကအရှိမျောက်အာရှကအမေရိကန်ရဲ့မဟာမိတ်နိုင်ငံတွေကိုစိုးရိမ်ကြောင်းချမှုမရှိစေဖို့ကြိုးပမ်းဆောင်ရွက်ပါတယ်။ဒေါ်နယ်ထရန့်ကရွေးကောက်ပွဲမဲဆွယ်စည်းရုံးမှုကာလအတွင်းအမေရိကန်ရဲ့မူဝါဒတွေကိုလုံးဝပြောင်းလဲပစ်မယ်လို့ပြောဆိုခဲ့မှုအပေါ်လက်တွေ့လှုပ်ဆောင်လာနိုင်ခြင်းနဲ့ပတ်သက်ပြီးအရှိမျောက်အာရှဒေသကအမေရိကန်ရဲ့မဟာမိတ်တွေကစိုးရိမ်နေကြတာဖြစ်ပါတယ်။အာရှဒေသတည်ငြိမ်အေဂျင်စီကိုထိမ့်သိမ်းထားနိုင်မှုအတွေ့ဂျပန်နဲ့အမေရိကန်ကြားနီးနီးကပ်ကပ်ပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်ဆိုတာကိုဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကရွေးကောက်ခံအမေရိကန်သမ္မတကိုတိုက်တွန်းပြောဆိုခဲ့တယ်လို့လည်းဂျပန်အစိုးရကပြောဆိုထားပါတယ်။ဒါ့အပြင်ဂျပန်ဝန်ကြီးချုပ်အာဘေကအာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်ရေးဖိုရမ်ကိုတက်ရောက်ဖို့အတွက်ပေရူးနိုင်ငံကိုမသွားခင်မှာရွေးကောက်ခံအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့နိုဝင်ဘာလအတွင်းမှာတွေ့ဆုံဖို့ကိုလည်းစီစဉ်ထားပါတယ်။တောင်ကိုရီးယားသမ္မတပတ်ကွန်ဟေးနဲ့တယ်လီဖုန်းနဲ့ဆက်သွယ်ပြောဆိုမှုအတွင်းမှာလည်းရွေးကောက်ခံအမေရိကန်သမ္မတဒေါ်နယ်ထရန့်ကအမေရိကန်ပြည်ထောင်စုအနေနဲ့တောင်ကိုရီးယားကိုစွန့်ခွာသွားမှာမဟုတ်ဘဲအတူတကွရပ်တည်မှာဖြစ်တယ်လို့ပြောဆိုခဲ့တဲ့အကြောင်းတောင်ကိုရီးယားသမ္မတရုံးကထုတ်တဲ့ကြေညာချက်ကဖော်ပြပါဗျ။မြောက်ကိုရီးယားနိုင်ငံကတော့ဒေါ်နယ်ထရန့်အမေရိကန်သမ္မတအဖြစ်ရွေးကောက်ခံရတဲ့အပေါ်ကြားသာပြင်းနေအထိတစုံတရာထုတ်ဖော်ပြောဆိုမှုမရှိသေးပါဘူး။မြောက်ကိုရီးယားနိုင်ငံပိုင်သတင်းမီဒီယာတွေမှာလည်းအမေရိကန်ရွေးကောက်ပွဲအကြောင်းသတင်းတွေမဖော်ပြသလိုမစ္စတာထရန့်ကိုလည်းမသိကြပါဘူး။နိုင်ငံပိုင်သတင်းစာလုတ်သားနေစင်မှာတော့အမေရိကန်နဲ့မြောက်ကိုရီးယားဆက်ဆံရေးနဲ့ပတ်သက်ပြီးစောင်းမတပုတ်ကိုဒီကနေ့ဖော်ပြပါတယ်။မြောက်ကိုရီးယားအနေနဲ့နျူကလ িয়ার အစီအစဉ်ကိုဘယ်တော့မှဆွန့်လွတ်မှာမဟုတ်လို့အမေရိကန်ရဲ့မူဝါဒရဲ့အချက်ရှုံးမှုဖြစ်တယ်လို့စောင်းမကဖော်ပြပါတယ
်။ VOA အမေရိကန်အသံညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီဝေကနေကြာသပတိညနေပဲသတင်းတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။မက်သျူးဟာရီကိန်းမုန်တိုင်းတန်ခံခဲ့ရတဲ့ဟီတီနိုင်ငံရဲ့ဒေသတွေမှာကာလဝမ်းရောဂါကာကွယ်ဆေးတိုက်အစီအစဉ်ကြီးတစ်ခုကိုစလုပ်နေပါတယ်။အင်္ဂါနေ့ကစတင်တဲ့လူပေါင်း 8,200 ကိုကာကွယ်ဆေးတိုက်မဲ့အစီအစဉ်ဟာကမ္ဘာပေါ်မှာအကြီးဆုံးကာကွယ်ဆေးတိုက်လုပ်ငန်းဖြစ်မယ်လို့ခန့်မှန်းထားကြပါတယ်။ပြီးကြတဲ့လကဖီတီနိုင်ငံနောက်တောင်ပိုင်းကိုပြင်းအားအဆင့်၄ရှိတဲ့မုန်တိုင်းဝင်တိုက်ခဲ့ခြင်းကလေးကဆိုရင်မတန်ရှင်းတဲ့ရေကြောင်းဖြစ်တဲ့ကာလာဝမ်ယောဂါဝေဒနာတွေပေါင်း 3,500 ပတ်ဝန်းကျင်ရှိပါတယ်။မုန်တိုင်းကြောင့်လူပေါင်း 946 ယောက်သေဆုံးခဲ့ရတာပါ။မုန်တိုင်းကြောင့်တောက်ရီသုံးရီထောက်ပံ့တဲ့စနစ်ပျက်စီးသွားပြီးနေအိမ်တွေပျက်စီးသွားတဲ့လူတွေအနေနဲ့ယာယီစခန်းတွေထဲမှာစုပြုံပြီးတော့နေနေကြရတာပါ။ကာလာဝမ်ယောဂါတိုက်ဖြစ်ရေးဟာတန်ရှင်ရေးဆိုင်ရာအခြေခံအဆောက်အုံတွေပြန်အားကောင်းလာအောင်လုပ်တာပါတင်တယ်လို့လူတွေအနေနဲ့ဘေးရန်တွေကင်းတဲ့တော်သုံးရီကိုရာသင်တာကြောင့်ရေရှည်စီမံကိန်းတစ်ခုဖြစ်တဲ့နယ်လို့ဟေတီကျန်းမာရေးဝန်ကြီးကပြောပါတယ်။အခုဆေးတိုက်အစီအစဉ်ဟာလူအများပြားကိုကာလဝမ်းရောဂါကာကွယ်ဆေးတစ်ချိန်မဲတိုက်တဲ့ပထမဆုံးအစီအစဉ်ဖြစ်ပါလိမ့်မယ်။ပုံမှန်အားဖြင့်ကာလဝမ်းရောဂါကာကွယ်ဆေးကိုနှစ်ချိန်တိုက်လေ့ရှိတာပါ။ကုလသမဂ္ဂငြိမ်းချမ်းမှုထိန်းသိမ်းရေးတပ်ဖွဲ့တစ်ဖွဲ့ကနေကာလဝမ်းရောဂါကိုစပြီးတည်လာတဲ့2010ပြည့်နှစ်ကလေးကဟေတီမှာဒီကတ်ရောဂါကျနေတာပါ။အဲ့ဒီအချိန်ကလေးကဆိုရင်လူပေါင်း 8,000 ကျော်ဝမ်းရောဂါသင်ပြီး 9,000 လောက်သေဆုံးရပြီပါဗျ
။ကုလသမဂ္ဂဆစ်ရာဇဝတ်မှုခုံရုံး ICC အဖွဲ့ဝင်တူရကီတရားသူကြီးတဦးဟာတူရကီနိုင်ငံမှာဖမ်းဆီးခံထားရပါတယ်။တူရကီနိုင်ငံမှာပြီးခဲ့တဲ့ဇူလိုင်လကမအောင်မမြင်ဖြစ်ခဲ့တဲ့အာဏာသိမ်းမှုနဲ့ဆက်စပ်ပြီးတန်တမန်တွေအတွေ့ဥပဒေအရကာကွယ်ပေးမှုကိုချိုးဖောက်ပြီးတော့ဖမ်းဆီးထားတာပါ။တရားသူကြီးအိုင်ဒင်စီအက်အာကေဟာစက်တင်ဘာလအတွင်းဖမ်းဆီးခံခဲ့ရတာလို့နိုင်ငံတကာရာဇဝတ်မှုခုံရုံးအဖွဲ့ဥက္ကဋ္ဌသီအိုဒိုမရွန်းကကုလသမဂ္ဂအထွေထွေညီလာခံကိုဗုဒ္ဓဦးနေ့ကပြောခဲ့တာဖြစ်ပါတယ်။အမှုတစ်ခုအတွက်တာဝန်ထမ်းဆောင်နေတဲ့ကုလသမဂ္ဂတရားသူကြီးတဦးကိုနိုင်ငံတနိုင်ငံကဖမ်းဆီးတယ်ဆိုရာဟာနိုင်ငံတကာရာဇဝတ်ပြစ်မှုဆိုင်ရာခေတ်သစ်တရားစီရင်ရေးသမိုင်းမှာပထမဆုံးအကြိမ်ဖြစ်တာကြောင့်ဒါဟာသိက္ကူလေးနက်တဲ့အရေးပါတဲ့ကိစ္စပါလို့ခုံရုံးဥက္ကဋ္ဌကပြောပါတယ်။ဖမ်းဆီးခံတရားသူကြီးမစ္စတာအကင်းနဲ့တွေ့ဆုံခွင့်ပေးဖို့တောင်းဆိုချက်ကိုလည်းတူရကီကငြင်းဆန်ထားတဲ့အကြောင်းသီအိုဒိုမရွန်းကပြောဆိုပြီးအများဆုံးပြန်လွှတ်ပေးဖို့ကိုလည်းတောင်းဆိုပါတယ်။နိုင်ငံတကာဆီယာအစိုးရမှခုံရုံးဟာယူဂိုစလပ်စစ်ပွဲတွေနဲ့ရဝမ်ဒါလူမျိုးတုံးတပ်ဖြတ်မှုတွေဆိုင်ရာပြစ်မှုတွေကိုစစ်ဆေးနေတာဖြစ်ပါတယ်။တူရကီနိုင်ငံမှာအထမမြောက်ခဲ့တဲ့ဇူလိုင်လဆီယာနာသိမ်းကြိုးပမ်းမှုနဲ့ဆက်နွယ်ပြီးလူ3,000ကျော်ဖမ်းဆီးခဲ့ပြီးအများစုကစစ်တပ်ပြည်ညိုင်းဌာနတွေနဲ့တရားရေးအာဏာပိုင်တွေဖြစ်ပါတယ်။
ပြီးခဲ့တဲ့နှစ်တွင်အီရန်နဲ့ဆီးရီးယားက IS စစ်သွေးကြွားတွေကိုပစ်မှတ်ထားပြီးလေကြောင်းတိုက်ခိုက်မှုတွေအတွင်းအရသား64ယောက်သေဆုံးပြီး8ဦးဒဏ်ရာရခဲ့တယ်လို့အမေရိကန်စစ်ဘက်ကဗိုလ်ထုတ်နေမှာပြောလိုက်ပါတယ်။ကမ္ဘာ့အလဲပန်းဆိုင်ရာအမေရိကန်ကူကယ်မှုစစ်ဌာနချုပ်ကထုတ်ပြန်တဲ့အခုကိန်းဂဏန်းအသေးအရ2024ခုနှစ်ဩဂုတ်လမှာစစ်စင်ရေးစကတဲ့ကဆိုရင်သေဆုံးတဲ့အရသားအကြီးအတွေ119ယောက်ထိရှိသွားပြီဖြစ်ပြီးဒဏ်ရာရသူကတော့38ယောက်ထိရှိသွားပါပြီ။အမှန်တကယ်သေဆုံးဒဏ်ရာရသူအကြီးအတွေဟာဒီတဲ့အများကြီးပိုများတယ်လို့လူ့အခွင့်အရေးဖွဲ့တွေနဲ့စောင့်ကြည့်လေ့လာသူတွေကပြောပါတယ်။လွန်ခဲ့တဲ့နှစ်အတွင်းအမေရိကန်ဦးဆောင်တဲ့ညွန်ပေါင်းအဖွဲ့ရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်ဆီးရီးယားတနင်္ဂနွေတန်းမာတွင်လူပေါင်း300ကျော်သေဆုံးခဲ့တယ်လို့အပြည်ပြည်ဆိုင်ရာလူချင်းချမ်းသာကွန်အဖွဲ့ကအောက်တိုဘာလမှာထုတ်ပြန်ထားပါတယ်။ညွန်ပေါင်းအဖွဲ့ရဲ့လေကြောင်းတိုက်ခိုက်မှုအားလုံးမှာ3ပုံ2ပုံဟာအမေရိကန်တပ်ဖွဲ့တွေရဲ့တိုက်ခိုက်မှုဆိုတာပန်တဂွန်စစ်ဌာနချုပ်ကထုတ်ပြန်တဲ့ကိန်းဂဏန်းတွေမှာပြပါတယ
်။ National Geographic Magazine မျက်နှာဖုံးမှာဖော်ပြခံခဲ့ရပြီးလူသိများလာခဲ့တဲ့အာဖဂန်နစ္စတန်နိုင်ငံကအမျိုးသမီးကိုပါကစ္စတန်နိုင်ငံကနေသူ့ရဲ့မွေးရမြေအာဖဂန်နစ္စတန်နိုင်ငံကိုဗုဒ္ဓဟူးနေ့မှာပြန်ပို့လိုက်တဲ့အကြောင်းပါကစ္စတန်အစိုးရအရာရှိတွေကပြောပါတယ်။အစိမ်းရောင်မျက်လုံးနဲ့မိန်းကလေးလို့လူသိများတဲ့ရှာဘက်ဂူလာဟာအသေးရောင်အတဝါစီဖို့နဲ့ပါကစ္စတန်ကဆေးရုံတစ်ခုမှာဆေးဝါးကုသခံယူခဲ့ပြီးတဲ့နောက်သူမရဲ့ကလေးလေးယောက်နဲ့အတူဗုဒ္ဓဟူးနေ့မနက်ပိုင်းကနေဆက်ဖြတ်ပြီးအာဖဂန်ကိုပြန်သွားခဲ့တာဖြစ်ပါတယ်။ဂူလာနဲ့မိသားစုကာဘူးမြို့တော်ကိုပြန်ရောက်လာချိန်မှာအာဖဂန်သမ္မတအာရှရပ်ဂါနီကကြိုဆိုခဲ့ပြီးဂူလာအနေနဲ့သူမမွေးဖွားရာတိုင်းပြည်မှာဂုံတိတ်ခါရှိရှိဘေးကင်းလုံခြုံစွာနဲ့နေထိုင်နိုင်အောင်အသင့်နေလို့ရမယ်တိုက်ခတ်တစ်ခုကိုအစိုးရကထောက်ပံ့ပေးမယ်လို့သမ္မတဂါနီကပြောပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာစစ်ပွဲတွေကြောင့်ပြည်သူတွေအုတ်အင်ဆုံခွာထွက်ပြေးနေရတဲ့အခြေအနေတွေကို National Geographic ကဂူလာငယ်ဘဝပုံတစ်ခုကိုတုံပြီးဖော်ပြခဲ့ရကနေကမ္ဘာတဝန်းလူသန်းပေါင်းများစွာရဲ့စိတ်ဝင်စားမှုကိုရရှိခဲ့တာဖြစ်ပါတယ်
။အမေရိကန်သမ္မတရွေးကောက်ပွဲမှာဒေါ်နယ်ထရန့်မထင်မှတ်ပဲအနိုင်ရသွားပြီးတဲ့နောက်ဗုဒ္ဓဦးနေကအာရှအစုရှယ်ယာစီးတွေကျသွားခဲ့ပြီးမြန်ဒီကနေ့မှာတော့ပုံမှန်ပြန်ဖြစ်လာပါတယ်။ဂျပန်နီကေအစုရှယ်ယာညွန်ကင်ဟာဗုဒ္ဓဦးနေက900ခန်းလုံးကျခဲ့ပြီးမြန်ဒီကနေ့မှာတော့600ခန်းလုံးပြန်တက်ပါတယ်။တောင်ကိုရီးယားကော့စပီအစုရှယ်ယာညွန်ကင်ဟာလည်း၄လအတွင်းမှာ200ခန်းလုံးကျော်ဗုဒ္ဓဦးနေမှာကျရာကနေဒီကနေ့မှာတော့1.9ခန်းလုံးပြန်တက်ပါတယ်။ဟောင်ကောင်ဟန်ဆန်ညွန်ကင်လည်းဒီကနေ့1.9ခန်းလုံးတက်ပြီးတရုတ် Enterprises ညွန်ကင်ကတော့1.8ခန်းလုံးတက်ပါတယ်။အိန္ဒိယအစုရှယ်ယာစီးလည်းဒီကနေ့အစောပိုင်းမှာ 0.350 ကျော်အထိဈေးတက်ခဲ့ပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲမှာထရန့်အနိုင်ရတယ်ဆိုတာကိုတည်တည်ချင်းရှယ်ယာစီးတွေကြပေမဲ့အခုပြန်တက်လာတာဟာထင်သလောက်မဆိုးဘူးလို့လေ့လာသူတွေကပြောပါတယ်ခင်ဗျာ
။နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိနေမှတ်သိနေထိုက်လို့ကြီးညာပေးခဲ့တာပါရှင် VOA မြန်မာပိုင်းအစည်းအဝေးကိုအခုထုတ်လွှင့်နေတဲ့တစ်ချိန်တည်းမှာပဲ VOA မြန်မာပိုင်းရဲ့ website ဖြစ်တဲ့ burmese.voanews.com မှာဝင်ရောက်နားဆင်နိုင်ပါတယ်ရှင်။အခုတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်။အရင်ဆုံးတော့ American ပြည်ထောင်စုရွေးကောက်ခံသမ္မတတိလက်ထက်အာနာလွဲပြောင်းရေးအကြောင်းကိုတင်ပြပေးပါမယ်။ American မဲဆန္ဒရှင်တွေကနောက်တက်လာမယ့်သမ္မတတိအဖြစ် Donald Trump ကိုရွေးချယ်ခဲ့ကြပါပြီ။သမ္မတရာထူးအတွက်မကြာခဏဆိုသလိုသဘောထားကွဲပြားမှုတွေနဲ့အချိန်အတော်အကြာခါခါတီးတီးရှင်ပြိုင်ခဲ့ကြပြီးတဲ့နောက်အမေရိကန်ဒီမိုကရေစီရဲ့အခြေခံအုတ်မြစ်ကိုအလေးထားတဲ့အနေနဲ့အေးစေးတည်ငြိမ်တဲ့အာဏာလွှဲပြောင်းပေးရေးအတွက်လုပ်ငန်းတွေစတင်နေကြပြီဖြစ်ပါတယ်။ VOA သတင်းတော် Chris Simkin သတင်းပေးပို့ထားတာကို Dawkins Sowin ကပြောပြပေးမှာပါရှင်။
ဒီကောက်ပွဲပြီးသွားပြီနဲ့နိုင်ငံတော်လုံးမှာတော့စိတ်ဝမ်းကွဲပြားမှုတွေနဲ့နဲ့ဆိုင်ဆိုင်ရှိနေစေဖြစ်ပါတယ်။ Hillary Clinton ကဒေါ်နယ်ထရမ့်ကိုရှုံးသွားတဲ့အတွက်အင်ပီရိုအပြင်ဘက်မှာမကြေနပ်သူတွေစုယုံပြီးခံစားချက်တွေကိုလာပြီးရင်ဖွင့်နေကြပါတယ်။ Donald Trump ကဖြစ်ခဲ့ကြတဲ့နိုင်ငံရေးပြိုင်ပွဲကြီးရဲ့နောက်မှာတော့အရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကနိုင်ငံပြန်လည်စည်းလုံးညီညွတ်ရေးလမ်းကြောင်းကိုအခုလိုရှေ့ရှုလိုက်ပါတယ်
။ We owe her.A major debt of gratitude for her service to our
Hillary Clinton ရဲ့ကျေးဇူးတွေရှိပါတယ်။သူနိုင်ငံတာဝန်တွေထမ်းဆောင်ခဲ့တဲ့အတွက်သိတ်ကိုကျေးဇူးတင်ထိုက်သူတယောက်ဖြစ်ပါတယ်။သွေးစည်းညီညွတ်တဲ့ပြည်သူတွေအဖြစ်ကျွန်တော်တို့ကူးပေါင်းဆောင်ရွက်ကြဖို့အချိန်ရောက်နေပါပြီ
။ရှုံးသွားတဲ့ Hillary Clinton ကတော့အသွင်ကူးပြောင်းရေးတစိုက်တည်းသားအဖြစ်ပါတီကြီးနှစ်ရက်အကြာကွဲပြားခြားနားမှုတွေအဆုံးသတ်ရေးအတွက် Donald Trump အစိုးရနဲ့အတူသူပူးပေါင်းဆောင်ရွက်မယ်လို့အခုလိုကန့်လန့်လိုက်ပါတယ
် Our constitutional democracy enshrines the peaceful
ကျမတို့ဖွဲ့စည်းပုံအခြေခံဥပဒေပါဒီမိုကရေစီအနှစ်သာရကငြိမ်းချမ်းစွာအာဏာလွှဲပြောင်းရေးကိုတံပိုးထားပါတယ်ကျမတို့အနေနဲ့လေးစားရုံနဲ့မကဘဲမျက်မျက်နှုံနှုံတံပိုးထားတာပါ
နိုင်ငံကိုဥဆောင်ပြီးတာဝန်ယူကြမယ်အစိုးရအဖွဲ့ဝင်ကြီးတွေအပါအဝင်အစိုးရအသစ်အတွေဝန်ထမ်းတွေရွေးချယ်နိုင်ရွေးအတွက်သမ္မတအိုဘားမားအစိုးရကအရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ရဲ့အသွင်ကူးပြောင်းရေးအဖွဲ့နဲ့အတူပူးပေါင်းဆောင်ရွက်သွားမှာဖြစ်ပါတယ်။ငြင်းငြမ်းစွာအာဏာလွှဲပြောင်းပေးရေးတေချာရအောင်ပူးပေါင်းဆောင်ရွက်သွားမယ်လို့သမ္မတအိုဘားမားကအခုလိုကန့်လှမ်းလိုက်ပါတယ်။
We are now all rooting for his success in uniting and leading the country.
နိုင်ငံကိုစီးလုံးညီညွတ်စွာဥဆောင်မှုသူ့ရဲ့အောင်မြင်မှုတွေကိုကျွန်တော်တို့အားလုံးချီးကျူးနေကြပါတယ်။ညီညွတ်စွာအာဏာလွှဲပြောင်းရေးဟာကျွန်တော်တို့ဒီမိုကရေစီရဲ့ထူးခြားတဲ့အမှတ်တင်္ကြန်တစ်ခုဖြစ်ပါတယ်။လာမယ့်လတွေအတွင်းမှာဒါတွေကိုကဘာကြီးကိုပြသသွားမှာပါ
။ဒေါ်နယ်ထရမ့်ကရွေးကောက်ပွဲမတိုင်ခင်တုန်းကတော့ချုံးမွေစွာအသွင်ကူးပြောင်းရေးအပေါ်တန်တရားတွေပွားခဲ့ပြီးရွေးကောက်ပွဲရလဒ်ကိုသူ့လက်ခံမင်းမခံဘူးဆိုတာကိုပြောဆိုဖို့ညှင်းဆိုခဲ့ပါသေးတယ်။အရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်အနေနဲ့သမ္မတတာဝန်တွေမထမ်းဆောင်ပြီးသွေးစည်းညီညွတ်ရေးအတွက်ဇောင်းပေးတဲ့စကားတွေပြောဖို့လိုအပ်တယ်လို့ Brookings Institute သုတေသနဌာနရဲ့နိုင်ငံရေးအကဲခတ်ပုဂ္ဂိုလ် Norman Eisen ကတုံ့ပြန်ပါတယ
် was all he can do as a first step to send a
မင်းညားကသူပြောခဲ့တဲ့မိကုံးကတော့ပါတီဆွဲမထားပဲလက်ခံဖို့နဲ့စီးလုံးညီညွတ်ရေးအတွက်ဆက်လုပ်သွားမယ်ဆိုတာကိုပဲပထမဆုံးခြေလှမ်းအဖြစ်သူလုပ်နိုင်ပြနိုင်ခဲ့တာပါ
သမ္မတအာဏာလွှဲပြောင်းရေးလုပ်ငန်းစဉ်ကတော့ဒေါ်နယ်ထရမ့်သမ္မတသက်တမ်းစတင်ဖို့အတွက်ကျန်းသစ်စာကျင်းဆိုမှုအခမ်းအနားကျင်းပမယ့်ဇန်နဝါရီလ20ရက်နေ့မှာအဆုံးသတ်မှာဖြစ်ပါတယ်ရှင်
။ဒေါ်ကင်ဆိုဝေးတင်ပြခဲ့တာဖြစ်ပါတယ်ရှင်။အခုတစ်ဆက်ထဲမှာပဲအမေရိကန်ပြည်ထောင်စုသမ္မတရွေးကောက်ပွဲရလနဲ့အာရှနဲ့လက်တင်တွင်ပွားအမေရိကန်နိုင်ငံသားတို့ရဲ့စိုးရိမ်မှုတွေကိုတင်ပြပေးပါမယ်။အာရှနယ်ဘွားအမေရိကန်တွေနဲ့လက်တင်နယ်ဘွားအမေရိကန်တွေဟာအမေရိကန်သမ္မတရွေးကောက်ပွဲရလတွေထွက်လာပြီးတဲ့နောက်ရလတွေအပေါ်မယုံကြည်နိုင်လောက်အောင်ဖြစ်ခဲ့ကြပါဗါးဒေါ်နယ်ထရမ့်သမ္မတဖြစ်သွားတဲ့အတွက်တချို့တွေဟာသူတို့ရဲ့အနာဂတ်အတွက်စိုးရိမ်ကြောက်ရွံ့နေကြပြီးတချို့တွေကတော့စိတ်အားတက်ကြွအကောင်းမြင်နေကြပါတယ်လော့အန်ဂျလိစ်မြို့ကနေအဲလစ်ဘက်လီသတင်းပေးပို့ထားတာကိုကိုငိမ့်ချန်းကပြောပြပေးမှာပါရှင
်သူတို့နေထိုင်တဲ့ကဘာကြီးပြောင်းပြန်လန်သွားတဲ့အတွက်အတူစုဝေးပြီးအချင်းချင်းအားပေးနေကြတာပ
ါ Tengo miedo
ကျမမိသားစုအတွက်စိုးရိမ်ပါတယ်ကျမတငယ်ချင်းတွေလှုပ်ဖို့ခိုင်ဖက်တွေအတွက်စိုးရိမ်ပါတယ
် Donald Trump သမ္မတဖြစ်လာမယ်ဆိုပေမဲ့လည်း El Salvador နိုင်ငံကလာတဲ့ Blanca Flora လို့လူတွေဟာ Los Angeles မြို့ကအခြား Latin နယ်ပါးတွေနဲ့စုပေါင်းပြီးရွှေပြောင်းအခြေချသူတွေစာရွက်စာတမ်းမပါသူတွေအတွက်ပါဆက်လက်တိုက်ပွဲဝင်သွားမှာပါ
He's about to remove immigrants like
သူကကျွန်တော်နဲ့ကျွန်တော်မိသားစုလို့ရွှေပြောင်းလာသူတွေကိုတိုင်းပြည်တွေကနေမောင်းထုတ်ဖို့ပြောထားတယ်။ဒါကြောင့်ကျွန်တော်အခုဒီကနေပြောချင်တာကကျွန်တော်တို့ဟာဒီဟာကိုခုခံသွားမှာပါ။ကျွန်တော်တို့တတ်နိုင်သလောက်ဆက်ပြီးတိုက်ပွဲဝင်သွားမှာပါ။ကျွန်တော်တို့ဘဲမှမသွားပါဘူး။ဒီမှာပဲနေမှာပါ။ဒါကျွန်တော်တို့အိမ်ပါ
။ Petro Huayhilo ဟာသမ္မတ Obama ရဲ့အမိန့်ကြောင့် American နိုင်ငံမှာတရားဝင်အလုပ်လုပ်ခွင့်ရလာသူပါ။သူဟာ American ပြည်ထောင်စုကိုစာရွက်စာတမ်းမပါတဲ့ကလေးတယောက်အဖြစ်လာခဲ့သူပါ။Trump သမ္မတဖြစ်လာတဲ့အတွက်သူ့ရဲ့လူဝင်မှုကြီးကြပ်ရေးအခြေအနေဟာဘာဖြစ်မယ်မှန်းမသိရသေးပါဘူးဒီလိုအခြေအနေမျိုးကိုစာရွက်စာတမ်းမရှိပဲရွှေပြောင်းအခြေချတဲ့လူမျိုးတိုင်းကြုံတွေ့နေရတာပ
ါ You know Korean Americans amongst the API community
အာရှနေဘွားတွေထဲမှာရွှေပြောင်းအခြေချသူတွေထဲမှာတော့ကိုရီးယားနေဘွား American တွေကစာရွက်စာတမ်းမရှိတဲ့အတွက်အခံအားဆုံးသူတွေပ
ါ Trump ရဲ့မူဝါဒတွေကြောင့်ကြောက်လန့်နေရတဲ့အာရှနေဘွားတွေလက်တင်နေဘွားတွေဟာအတူလက်တွဲဆန္ဒပြနေပေမဲ့လည်းထရမ့်ကိုထောက်ခံသူတွေကတော့နောင်တက်လာမဲ့အမေရိကန်သမ္မတအပေါ်အလွန်ကွဲပြားတဲ့အမြင်မျိုးတွေရှိနေပါတယ
် He's like my grandpa
သူကကျွန်တော်အဖိုးလိုပဲဗျသူကဒီလောက်မအိုသေးပေမဲ့ကျွန်တော်ကတော့အဲ့လိုခံစားရတယ်လေကျွန်တော်စံပြအဖြစ်လေးစားရတဲ့ပုံကိုပဲလူတွေနဲ့လည်းရင်းရင်းနှီးနှီးပဲဗ
ျ Chinese American for Trump အဖွဲ့တီထောင်သူ David Wang ဟာအရွေးကောက်ခံသမ္မတနဲ့တွေ့ခဲ့ဘူးသလိုထောက်ခံဖို့အကြောင်းပြချက်တွေလည်းအများကြီးရှိပါတယ
် Education, Immigration, Homeland Security, Economy,
Foreign Policy လူဝင်မှုကြီးကြပ်ရေးအမိမြေလုံခြုံရေးစီးပွားရေးနိုင်ငံခြားရေးစတာတွေအပြင်အရေးကြီးဆုံးကသူကဒေါ်နယ်ဖြစ်နေတာပါပဲသူမှာလူတွေဆွဲဆောင်နိုင်တဲ့အရေးချင်းရှိပါတယ်အဲ့ဒါကြောင့်ကြိုက်နေတာနိုင်ငံရေးအရာထိမ့်သိမ့်သိမ့်သိမ့်ပြောဆိုမှုကိုလည်းတိုက်ခိုက်ပုံတွေကျွန်တော်တို့ပြောဖို့ကြောက်နေတဲ့ကိစ္စတွေကိုပြောရတာတွေကြောင့်ကျွန်တော်တို့ကြိုက်ပါတယ်ကြိုက်ကြောင်းကိုလည်းပြခဲ့ပြီးပြီလေ
Chinese American for Trump ဟာအဖွဲ့ဝင်3ယောက်နဲ့စခဲ့ပြီးတော့အခုဆိုရင်တနိုင်ငံလုံးမှာအဖွဲ့ဝင်8000လောက်ရှိနေပြီလို့ဝမ်ကပြောပါတယ်။အဖွဲ့ဝင်အများစုဟာတရုတ်ပြည်မှကြီးကဖြစ်ပါတယ်။ဒီအဖွဲ့ကြီးရဲ့လှုပ်ရှားမှုတွေကိုဆက်လုပ်နေမှာပါလို့ဝမ်ကပြောပါတယ
်။ And mark my words.
ကျွန်တော်စကားတွေကိုမှတ်ထားလိုက်ပါ။အမေရိကန်မျိုးကြီးမှာတရုတ်ပြည်မကြီးကလာတဲ့တရုတ်နယ်ဝအမေရိကန်တွေဟာနောင်လာမဲ့ရွေးကောက်ပွဲမှာတနေရာရာကဝင်ရွေးခံတာမြင်ရလိမ့်မယ်။ဒါကိုကျွန်တော်အာမခံတယ
်။အမေရိကန်ပြည်ထောင်စုမှာတရုတ်နယ်ဝအမေရိကန်တွေအတွက်ကောင်းမွန်တဲ့အနာဂတ်တွေရှိမယ်လို့ဝမ်အနေနဲ့မျှော်လင့်ပေမဲ့အခြားလက်တင်နဲ့အာရှနယ်ဝအမေရိကန်ဒီမိုကရက်အများစုကတော့အခုလာမဲ့လေးနှစ်ဟာပြီးခဲ့တဲ့သမ္မတအိုဘားမား၈နှစ်ထက်ဘလောက်ကွာခြားမလဲဆိုတာကိုစောင့်ကြည့်နေကြပါတယ်ခင်ဗျာ
။ကိုငိမ့်ချန်တင်ပြခဲ့တာဖြစ်ပါတယ်ရှင်။အခုတော့အမေရိကန်ပြည်ထောင်စုရွေးကောက်ခံသမ္မတသစ်ဒေါ်နယ်ထရမ့်ရဲ့မူဝါဒအစ်ချမှတ်ရမှာမြန်မာနိုင်ငံအပေါ်ဘလို့တည်ရောက်မှုတွေရှိလာနိုင်မလဲဆိုတာတင်ပြပေးပါမယ်။အမေရိကန်သမ္မတရွေးကောက်ပွဲမှာ Republican Party သမ္မတလောင်ဒေါ်နယ်ထရမ့်အနိုင်ရခဲ့တဲ့အတွက်ကဘာတဝမ်းစိတ်ဝင်တစားဆွေးနွေးပြောဆိုနေတဲ့အထဲမှာမြန်မာနိုင်ငံလည်းပါဝင်နေဆဲဖြစ်ပါတယ်။ရွေးကောက်ခံသမ္မတသစ်ထရမ့်အနေနဲ့မူဝါဒအစ်တွေချမှတ်ရမှာမြန်မာနိုင်ငံလိုတိုင်းပြည်မျိုးအထိပါရိုက်ခတ်လာမလား။သတင်းမီဒီယာသမားတွေအကဲခတ်တွေကြားအခြေအတင်ဆွေးနွေးစရာတွေလည်းဖြစ်နေရတာပါ။အကြောင်းစုံကိုတော့ VOA ဝိုင်းတော်သားကိုအောင်လင်ဦးကပြောပြပေးမှာပါရှင်။
အမေရိကန်သမ္မတရွေးကောက်ပွဲရလဒ်တွေပေါ်အားအသင့်တုံ့လောက်တာတွေပြန်ပြောင်းသုံးသပ်တာတွေဟာနိုင်ငံတကာသတင်းမီဒီယာတွေမှာသာမကမြန်မာနိုင်ငံကသတင်းမီဒီယာတွေအင်တာနက်လူမှုကွန်ရက်တွေမှာပါဆက်လက်နေရာယူထားဆဲဖြစ်ပါတယ်။ထို့သဖြင့်လက်ရှိသမ္မတဘရက်အိုဘားမားအစိုးရရဲ့မူဝါဒတော်တော်များနဲ့ဆန့်ကျင်တဲ့သဘောထားတွေကိုကင်ဆယ်ထားတဲ့အင်ချမ်းမြေလုပ်ငန်းရှင်ဂရေးကျွဲသတိဒေါ်နယ်ထရမ့်ရွေးကောက်ပွဲမှာနိုင်ရတဲ့အတွက်လည်းမြန်မာနိုင်ငံနဲ့ပတ်သက်တဲ့သဘောထားတွေပါပြောင်းလဲသွားမလားပြည်တွင်းပြည်ပမြန်မာနိုင်ငံသားတွေစိတ်ဝင်စားနေတာလို့လည်း88မျိုးဆက်ပွင့်လင်းလူဖွဲ့စည်းကကိုမြရေးကယူဆပါတယ်
။အမေရိကန်ရဲ့ရွေးကောက်ပွဲကတကဘာလုံးရဲ့နိုင်ငံရေးထရန်ကြီးပေါ်မှာဩစာတက်ရောက်မှုရှိတဲ့အတွက်ကြောင့်မလို့မြန်မာပြည်လူတွေလည်းအလွန်စိတ်ဝင်စားခဲ့ကြတယ်ပေါ့။အဲ့တော့မြန်မာပြည်ရဲ့ဒီမိုကရေစီအပြောင်းလဲကာလမှာပေါ့ဗျာ။ဟိုတော်တော်များများ Republican ရောဒီမိုကရက်တွေရောအားပေးခဲ့ကြတယ်။ဒါပေမဲ့ Trump ရဲ့ policy မှာကိုယ့်ရဲ့ကိုကျိုးစီးပွားကိုပြန်လှည့်မယ်ဆိုတဲ့အထိတန်တွေ့တော့ငါတို့နိုင်ငံတွေကိုပစ်သွားတော့မှာလားဆိုတဲ့အတွေ့အကြုံလည်းကျွန်တော်တို့နိုင်ငံရေးသမားတွေမှာရှိကြတယ်။ဒါကျွန်တော်တို့တနိုင်ငံလည်းမဟုတ်ပါဘူး။ကျွန်တော်တို့လိုပဲကျွန်တော်ထင်တယ် Ukraine ဆိုလည်းဒီလိုတွေတွေးနေရပြီလို့ထင်ပါတယ်။အဲ့ဒီပုံမှာမူတည်ပြီးတော့မှဒီ American ရွေးကောက်ပွဲမှာ Trump နိုင်သွားတဲ့အပေါ်မှာတော်တော်များများကအခုတည်းကပြောလို့မဆုံးနိုင်ဖြစ်နေကြလို့ထင်ပါတယ
်။မြန်မာနိုင်ငံရဲ့ကဲကဲဒေါက်တာရမျိုးသိန်းကတော့အမေရိကန်ရွေးကောက်ပွဲမှာမြန်မာနိုင်ငံနဲ့နှိစက်မှုရှိတယ်လို့အများကမြင်ထားကြတဲ့ဒီမိုကရက်တစ်ပါတီသမ္မတလောင်းဟီလာရီကလင်တန်ကို Republican Party သမ္မတလောင်းထရမ့်ကအနိုင်ရသွားတဲ့အတွက်ပုံပြီးအာရုံစိုက်စရာဖြစ်နေရတာလို့မြင်ပါတယ်
။ကျွန်တော်လေ့လာမိသလောက်တော့ပေါ့လေ။အမေရိကန်ပြည်ထောင်စုဟာမြန်မာပြည်ရဲ့ဒီမိုကရေစီအပြောင်းလဲမှာအင်မတန်မှအရေးပါတဲ့နေရာကနေသူပါဝင်ခဲ့တဲ့နိုင်ငံတစ်နိုင်ငံဖြစ်တယ်။နောက်ပြီးတော့ဒီဒီမိုကရက်တစ်ပေါ်လေမြန်မာပြည်မှာဒီ2015ရွေးကောက်ပွဲနောက်ပိုင်းတက်လာတဲ့အစိုးရနဲ့လည်းပဲဒီအမေရိကန်အစိုးရကိုအမေရိကန်လွှတ်တော်တွေနဲ့ဟိုကအင်မတန်မှနီးနီးဆက်ဆက်ဟိုဆက်ဆံပြီးတော့မြန်မာပြည်ရဲ့အပြောင်းလဲကိုအမေရိကန်ကဟိုအပြည့်အဝဟိုကူညီဖို့ထောက်ပံ့ဖို့မြန်မာပြည်သူလူထုအများစုကလည်းယုံကြည်နေတယ်မျှော်လင့်နေတယ်အဲဒီအတွက်ကြောင့်မလို့အမေရိကန်နိုင်ငံရဲ့နိုင်ငံရေးအပေါ်မှာလည်းမြန်မာပြည်သူလူထုအများစုအနေနဲ့ဟိုအကြီးအကျယ်စိတ်ဝင်စားတယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ်ဗ
ျ။ယူကောက်ကန်သမ္မတထရမ့်ရဲ့မဲဆွယ်ဝဲကာလပြောဆိုချက်တွေကြောင့်သမ္မတအဖြစ်တာဝန်ယူတဲ့အခါနိုင်ငံတကာဆက်ဆံရေးကမ္ဘာစီးပွားရေးစတဲ့တကမ္ဘာလုံးတိုင်းတန်တဲ့ရက်ကက်လာမှာကိုစိုးရိမ်တယ်ထွက်ပေါ်နေတာပါ။ဒါပေမဲ့လည်းအမေရိကန်ပြည်ထောင်စုမှာဒီမိုကရေစီအခြေခံအုတ်မြစ်တွေခိုင်မာတာကြောင့်အများစိုးရိမ်နေသလောက်ပြဿနာမပေါ်နိုင်ဘူးလို့လည်းကိုမြာကြီးကယုံကြည်ပါတယ
်။အမေရိကန်နဲ့ဗမာပြည်ဆက်ဆံရေးဟာအမေရိကန်ရဲ့အများကြီးဗမာပြည်ကအမေရိကန်အတွက်အကျိုးစီးပွားအများကြီးဒီအမေရိကန်ကျူးစီပါရှိတဲ့နိုင်ငံမဟုတ်ပါဘူးဒါပေမဲ့တရုတ်နဲ့ဆက်ဆံရေးကောင်းခြင်းမကောင်းခြင်းပေါ်မှာမူတည်ပြီးကျွန်တော်နိုင်ငံပေါ်မှာအမေရိကန်စိတ်ဝင်စားမှုတိုးလာမလားလျော့သွားမလားဆိုတာတည်တယ်လို့ထင်တယ်ညကျွန်တော်ထင်တာထူးခြားပြီးတော့သိပြီးပြောင်းလဲသွားမယ်လို့မထင်နောက်တစ်ခါအမေရိကန်မှာဘလူးသမ္မတပဲတမ္မတတက်လာပြီဆိုတာနဲ့ဟိုတမ္မတအာဏာရှင်မှမဟုတ်တာသူတို့မှာ institution တွေလည်းအရင်အားကောင်းတယ်ခိုင်မာတဲ့ဖွဲ့စည်းအုပ်ချုပ်မှုအခြေခံဥပဒေကြီးလည်းရှိတယ်နောက်တစ်ခါသူတို့စီမှာရှိတဲ့အရက်ဖက်အဖွဲ့စည်းတွေအလွန်အားကောင်းတယ်ဟုတ်တယ်မလားအဲ့တော့တကဘာလုံးကလည်းလေးစားလောက်တဲ့ဆန်နှုံးနေနဲ့ပြည်နေတဲ့နိုင်ငံဖြစ်တယ်အဲ့ဒါကြီးကိုသူကိုယ်တိုင်တော့ရိုးရိုးအောင်လုပ်လိမ့်မယ်လို့မထင်ဘူးဗ
ျအမေရိကန်ပြည်သူစုကတော့အာရှဒေသမှာဩဇာချိန်ခွင်ရှာညှိမဲ့သမ္မတဥပမာအစိုးရရဲ့မူဝါဒတစ်စိတ်တစ်ပိုင်းဖြစ်မကြာသေးတဲ့နှစ်တကာဆက်လို့မြန်မာနိုင်ငံနဲ့ထိတွေ့ဆက်ဆံလာခဲ့တာပါသမ္မတဥပမာနဲ့နိုင်ငံခြားရေးဝန်ကြီးဖြစ်တာဝန်ယူခဲ့ဘူးတဲ့ကလင်တန်တို့ကိုယ်တိုင်ကလည်းမြန်မာနိုင်ငံဆိုင်ရာနိုင်ငံခြားရေးမူဝါဒဟာအောင်မြင်မှုတစ်ခုဖြစ်ရည်ညွှန်းပြောဆိုခဲ့တဲ့အထိဖြစ်ပါတယ်ဒါကြောင့်လဲသမ္မတတဲ့ဖြစ်ထရမ့်တာဝန်ယူတဲ့အခါဒီလိုအခြေအနေမျိုးတက်တော့ရော့မသွားနိုင်ဘူးလို့လည်းနိုင်ငံရေးအကဲခတ်ဒေါက်တာရန်မျိုးသိန်းကယူဆပါတယ
်လက်ရှိရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်အနေနဲ့လည်းဟိုသမ္မတဥဘားမားတဲ့နော်ပို့ပြီးတော့သူဟာအဖက်ဖက်မှာအားသာတယ်ဆိုတော့သူပြဖို့လိုအပ်တယ်လို့ကျွန်တော်မြင်တယ်အဲ့ဒီအခါကျတော့အဲ့ဒီအဖက်ဖက်ဆိုတဲ့နေရာမှာနော်နိုင်ငံခြားဆက်ဆံရေးမှာလည်းပဲအစိတ်ပိုင်းတစ်ခုပါဝင်တယ်လို့မြင်တယ်အဲ့ဒီအတွက်ကြောင့်မလို့ ကျွန်တော်ယူဆသလောက်တော့2019ထဲမှာနော်ဒေါ်နယ်ထရန့်ဟာဒီအရှိတောင်အာရှဒေသကိုမဖြစ်မနေလာမယ်လို့ကျွန်တော်မြင်တယ်အဲ့ဒီလိုလာတဲ့အခါမှာမြန်မာနိုင်ငံဟာလည်းပဲသူ့ရဲ့ဟိုလာရောက်ဖို့စဉ်းစားတဲ့နိုင်ငံထဲမှာတနိုင်ငံဖြစ်လိမ့်မယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ
်မြန်မာဆွေရကတော့ရွေးကောက်ခံသမ္မတထရန့်အတွက်ဝမ်းမြောက်ဂုဏ်ယူကြောင်းသွင်လွှာတစ်စောင်ကိုနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်လက်မှတ်ရေးထိုးပြီးပေးပို့ခဲ့တဲ့အကြောင်းဒီကနေ့ပဲသတင်းထုတ်ပြန်ခဲ့တာပါသမ္မတတာဝန်ယူတဲ့အခါမှာလည်းနိုင်ငံဆက်ဆံရေးတွေဆက်လက်ခိုင်မာစေဖို့မျှဝေညောင်းလဲသွင်လွှာထဲမှာဖော်ပြထားပါတယ်ခင်ဗျာ
ကောင်းလုံးတင်ပြခဲ့တာဖြစ်ပါတယ်အခုတော့စနေနေ့ညတိုက်ရိုက်လေးလိုက်မှာဆွေးနွေးမယ့်အကြောင်းအရာကိုနားဆင်ကြရအောင်ပါရှင
်တော်တော်ရှင်များရှင်အမေရိကန်ပြည်ထောင်စုရဲ့မြို့တော်တမရရုံးဆက်ရာဝါရှင်တန် DC မြို့တော်ကြီးနဲ့လေမနီးဆက်နိုင်ငံအုပ်ချုပ်ရေးနဲ့နိုင်ငံရေးနယ်ပယ်ကဝိုင်းရင်ပုံကူတူလည်းမဟုတ်တဲ့မြန်မာနိုင်ငံရဲ့အခြေအနေနဲ့လည်းတစိမ့်တက်တဲ့အလှမ်းဝေးလာတဲ့သူစီးပွားရေးလုပ်ငန်းရှင်ကြီးတယောက်အမေရိကန်သမ္မတအဖြစ်အရွေးခံရပြီဆိုတော့အမေရိကန်ပြည်ထောင်စုနဲ့မြန်မာနိုင်ငံဆက်ဆံရေးအပေါ်ဘလို့များအကျိုးတွေတက်ရောက်မှုရှိလာနိုင်တယ်လဲဆိုတာတွေကိုလာမယ့်စနေညတိုက်ရိုက်လေးလိုင်းအစည်းအဝေးမှာဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်သောတာရှင်တို့အနေနဲ့ပါဝင်ဆွေးနွေးမေးမြန်းချင်ကြတယ်ဆိုရင်တော့အီးမေးလ်လိပ်စာ burmese@voanews.com ကိုဖြစ်စေတယ်လီဖုန်းနံပါတ် 1-232-382-555 လေးကိုဖြစ်စေကြိုတင်အကြောင်းကြားထားနိုင်ရပါတယ
်ရှင်။စနေနေ့ညတိုက်ရိုက်လိုင်းမှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထားမှန်ဖိတ်ခေါ်ပါတယ်VOA မြန်မာပိုင်းကတိုက်ရိုက်လေလိုင်းဆွေးနွေးတဲ့အစီအစဉ်ကိုအင်ကာနဲ့စနေညတွေမှာတစ်ပတ်ကိုနှစ်ချိန်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ကျမတို့အခုထုတ်လွှင့်ပေးနေတဲ့ VOA ညနေခင်းရေဒီယိုအစီအစဉ်ပြပြချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီကနေ 9:00 နာရီခွဲထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ။ Asia Set 7 Jodu ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ VOA ရဲ့ YouTube, Twitter, Facebook နဲ့ Internet Website စာမျက်နှာတွေမှာလည်းထုတ်လွှင့်ချိန်နဲ့တပြေးညီဝင်ရောက်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ Website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်။ကျမတို့နောက်နာရီကြာ9:00ကနေ10:00အထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 30 50နဲ့လိုင်းလိုက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးมาဖြစ်ပါတယ
်။အမေရိကန်သမ္မတယူကော့ပွဲမှာဒေါ်နယ်ထရမ့်အနိုင်ရခဲ့ပြီးတဲ့နောက်အမေရိကန်နိုင်ငံတော်အမျိုးကြီးတွေမှာထောင်ပေါင်းများစွာသောလူတွေဗိုလ်ဒူးနေကကန့်ကွက်ဆန္ဒပြကြသလိုလန်ဒန်နဲ့မနီလာလိုကမ္ဘာတခြားနိုင်ငံတွေကမျိုးကြီးတွေမှာလည်းဆန္ဒပြပွဲတွေရှိပါတယ်။လူမျိုးရေးခွဲခြားသူအမျိုးသမီးမုံဒီယေဝါဒီတူအဖြစ်ရွေးကောက်ခံသမ္မတကိုဝေဖန်ရှုတ်ချထားတဲ့စိုက်မှုတွေကိုကန့်ဆောင်ကျိုးကျော်တန်းတွေအော်ဟစ်ပြီးတော့ဆန္ဒပြကြတာပါ။ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်နေထိုင်တဲ့ Trump Tower ရှိတဲ့နယူးယောက်မြို့ Fifth Avenue လမ်းမကြီးပေါ်မှာကြီးမားတဲ့လူကြီးတစ်ခုက Love Trump's Hate ဆိုတဲ့စိုက်မှုတွေကန့်ပြီးဆန္ဒပြကြပါတယ်။နောက်လူအုပ်တို့ကတော့ Mr. Trump မကြခင်နေထိုင်ရတော့မဲ့သမ္မတအင်ပြူတော်ရှိမှဆန္ဒပြကြပါတယ်။ထရမ့်ယူကောက်ပွဲမှာအနိုင်ရပြီးတဲ့နောက်ဒီကနေ့မှာတော့သမ္မတဘရက်အိုဘားမားနဲ့အင်ပြူတော်မှပထမဆုံးအကြိမ်တွေ့ဆုံမှုရှိပါတယ်။နောက်နေ့ဇန်နဝါရီ20ရက်နေ့မှာလုံမဲ့သမ္မတကျန်းသစ်စာချင်းဆိုပွဲအတွက်မစ္စတာထရမ့်အစင်းသစ်ဖြစ်အောင်တဖြည်းဖြည်းချင်းအာဏာလွှဲပြောင်းရေးစတင်ဖို့ယူကောက်ပွဲအပြီး3ရက်ကြာမှာပဲလက်ရှိသမ္မတနဲ့ယူကောက်ခံသမ္မတတို့တွေ့ဆုံကြမှာပါ။မစ္စတာထရမ့်ထံကိုမြန်မာသမ္မတဦးထင်ကျော်နဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်တို့ကဂုဏ်ယူဝမ်းမြောက်ကြောင်းတဝန်လွှာတွေအသီးသီးပေးပို့ကြပါတယ်။ယူကောက်ခံသမ္မတဒေါ်နယ်ထရမ့်အနေနဲ့အမေရိကန်သမ္မတဖြစ်တာဝန်ယူချိန်တွင်နိုင်ငံရဲ့ပြည်သူတွေအကျိုးစီးပွားအတွက်မြန်မာနဲ့အမေရိကန်ကြားတည်ရှိနေတဲ့ပူးပေါင်းဆောင်ရွက်မှုတွေကိုခက်ခဲမှမှညီညွတ်ညွတ်နဲ့ဆက်ပြီးတော့ပူးပေါင်းဆောင်ရွက်နိုင်ဖို့ယုံကြည်ပါတယ်လို့သမ္မတဦးထင်ကျော်ရဲ့တွန်းလွှာမှာဖော်ပြထားပါတယ်။ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကအရှိမျောက်အာရှကအမေရိကန်နဲ့မမေးနိုင်ငံတွေစိုးရိမ်ကြောင်ကြောင်မှုမရှိစေဖို့ကြိုးပမ်းဆောင်ရွက်ပါတယ်။ထရမ့်ကရွေးကောက်ပွဲမဲဆွယ်ကာလအတွင်းအမေရိကန်မူဝါဒတွေပြောင်းပြစ်မယ်ဆိုတဲ့ပေါ်အာရှဒေသမမေးတွေမှာစိုးရိမ်မှုတွေရှိနေတာပါခင်ဗျာ။
တရင်ချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးခဲ့တာပါဒီညနေအစီအစဉ်ထုတ်လုပ်ရမှုကကိုအောင်အောင်ဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Justin Thwaites ဖြစ်ပါတယ် VOA American သံညနေဘက်မြန်မာဘာသာအစီအစဉ်ကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16 19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာပါသောရရှင်တွေအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ကျွန်မရှားဖောင်ပါ
သ
This program has come to you from the Voice of America, Washington.